တော်ရရှိမြခင်ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်လက်ခံယုံကြည်ကိုးကွယ်ရင်ကယ်တင်ခြင်းချမ်းသာကိုခံစားရပြီးငြိမ်သက်ချမ်းသာမှုကိုခံစားရမယ်လို့ခရစ်ယာန်သမားကျမ်းကဆိုပါတယ်။လူသားတွေကလူသားတွေဖြစ်ကြတဲ့ခရစ်ယာန်တွေလည်းလောကရန်တရားတွေကိုတွေ့ကြုံရင်ဆိုင်ခံစားရတာပါပဲ။အဲ့ဒီလိုခံစားရပါတဲ့တောကမီတောက်လောင်ဖီစီနှိပ်စက်မှုတွေမျိုးမျိုးဟာအဖခင်ကြီးတော်ထာဝရအရှင်မြတ်စွာဘုရားသခင်ပေးတော်မူသောပြစ်ဒဏ်များရဲ့လို့ခံယူနိုင်ရင်ဖြင့်ယေရှုခရစ်တော်ကိုယုံကြည်ကိုးကွယ်ခြင်းကြောင့်နောက်ဆက်တွဲချပေးမယ်ငြိမ်သက်ချမ်းသာကိုခံယူရမယ်လို့ဝမ်းမသာနိုင်ဘူးလားဆိုတဲ့အကြောင်းနဲ့အတူခရစ်ယာန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းကဟေဘင်းဩဝါဒစာခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်9အထိကိုဒီကနေ့သင်သိရတော်သမားကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ခရစ်ယာန်ဆိုင်ရာဥပုပ်နည်းနဲ့ပတ်သက်လို့အငင်းပွားနေကြသူများအတွေ့ရှင်းလင်းချက်အပါအဝင်ဟေဘင်းဩဝါဒစာခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြမှာဖြစ်ပါတယ်
။တင်ပြရသောသမာကျမ်းရဲ့လေးစားအပ်ပါသောမိတ်ဆွေတို့တက်ရှင်အပေါင်းတို့ဒီကနေ့ဒီအချိန်အဖို့ကျွန်တော်ရောက်ရှိလာတာကတော့ဟေဘင်းဩဝါဒစာအခန်းကြီး၄ပဲဖြစ်ပါတယ်။ဒီကျမ်းကိုဖွင့်လှစ်ပေးလိုက်တဲ့အသံကတော့အငယ်၁မှာအခုလိုပါ။ထို့ကြောင့်ဖျားသခင်ဤချမ်းသာတဲ့သူဝင်ရသောအခွင့်ကိုပေးသောဂရုတော်သည်ငါတို့၌ရှိရစ်ရစ်နှင့်တင်တို့တွင်အချို့တို့သည်မမှီဘဲနေမည်ကိုစိုးရိမ်ကြကုန်အံ။ဒါဟာအလွန်အရေးကြီးတဲ့ဟေဘဲအသင်းတော်ရဲ့သိမှတ်ဆွဲလန်းရန်အချက်ဖြစ်သလိုကျွန်တော်တို့ဒီကနေ့ယုံကြည်သူတွေအားလုံးအသင်းတော်တွေအားလုံးအတွက်အစဉ်ရင်ဝဲပိုက်ရန်အချက်ပဲလို့ကျွန်တော်ဆိုချင်ပါတယ်။ထို့ကြောင့်ဖျားသခင်ဤချမ်းသာတဲ့သူဝင်ရသောအခွင့်ကိုပေးသောဂရုတော်သည်ငါတို့၌ရှိရစ်ရစ်နှင့်တင်တို့တွင်အချို့တို့သည်မမှီဘဲနေမည်ကိုစိုးရိမ်ကြကုန်အံ။မိတ်ဆွေအပေါင်းတို့ဟုတ်ပါလေ။ဟေဘဲအသင်းတော်ရဲ့သိမှတ်ဆွဲလန်းရန်အချက်ဒီကနေ့ကျွန်တော်ယုံကြည်သူအပေါင်းယင်ဝဲပိုက်ရန်အချက်ပါ။ဖျားသခင်ဤချမ်းသာတဲ့သူဝင်ရသောအခွင့်ကိုအဖဖျားသခင်ဟာဂတိတော်အဖြစ်ချထားပေးတယ်။ဒါကိုကိုကရယူပြီးသည့်တိုင်အောင်ကြံတဲ့လူတွေမရဘဲလည်းဖြစ်နိုင်တယ်။ဒါကိုငါတို့စိုးရိမ်ပူပန်ကြကုန်အံ။မိတ်ဆွေအပေါင်းတို့အခုကျမ်းရဲ့အစမှာထို့ကြောင့်ဆိုတဲ့ဝေါ်ဟာရအရာအတိတ်သင်္ကန်းစာများကိုဆက်ဆက်ပေးနေကြောင်းရှင်းလင်းပြသစွာနားလည်နိုင်ပါလေ။ကျွန်တော်တို့အားလုံးသတိမူရန်တက်သေးအထောက်အထားတွေခိုင်လုံစွာရှိခဲ့ပြီးဖြစ်တယ်ဆိုတာကိုဖော်ပြထားပါလေ။အဆုံးသတ်မှာဂုံအံ့ဆိုတဲ့အချက်ကြောင့်ပြင်းထန်စွာတိုက်တွန်းနှိုးဆော်ခြင်းကိုပေါ်လွင်စေတယ်။ဒီအဆုံးအမအတိုင်းကြင့်ကြံအားထုတ်မှုပြုဖို့ရန်အတွက်အခိုင်အမာအားယူကြရလိမ့်မယ်ဆိုတာကိုရှင်းလင်းပြသစွာနားလည်စေပါလေ။ဆက်ပြီးတော့အငယ်နှစ်ဟာအခုလိုဖော်ပြလိုက်ပါ रे ငါတို့သည်ဝမ်းမြောက်စရာသတင်းကိုထိုသူတို့ကဲ့သို့ကြားရကြပြီတို့ရတွင်သူတို့ကြားရသောတရားစကားသည်ကြားရသောသူတို့အထက်၌ယုံကြည်ခြင်းနှင့်မယောနှောသောကြောင့်အကျိုးကိုမပေးတဲ့ရှင်းနေပါ रे ကြွဲပါစောင့်တီးဆိုသလိုကြားရတာခြင်းကတော့အတူတူယုံကြည်ခြင်းဖြစ်ပေါ်မလာစေဘူးပြောင်းလဲခြင်းဖြစ်ပေါ်မလာစေဘူးအဲ့ဒီမှာတွင်အကျိုးမပေးဘူးတဲ့ရင်နာစရာပဲเนาะကျွန်တော်ဟာဒီအပိုင်းကိုစဉ်းစားရင်းနဲ့တရားဟောရာကျမ်းမှာအဖဖျားသခင်ဖော်ပြပေးခဲ့တဲ့ဒေသနာတော်ရဲ့အမြုတည်ဂုံတတ္တိကိုစဉ်းစားမိသလိုအဲ့ဒီဂုံတတ္တိကိုပဲဘယ်လိုမှလက်မခံနိုင်တဲ့လူသားရဲ့ဇာတိပဂိနဲ့အပြစ်တရားရဲ့သဘောထားကိုပါပူးတွဲစဉ်းစားမိပါတယ်ဟုတ်ပါတယ်တရားဟောရာကျမ်းအခန်းကြီး32အငယ်1နဲ့2ဟာအခုလိုဖော်ပြပါတယ်ဒေသနာတော်ရဲ့အမြုတည်ဂုံတတ္တိအကြောင်းဟာဒီဖော်ပြချက်အရာရှင်းလင်းပြသလွန်လှပါတယ်တရားဟောရာကျမ်းအခန်းကြီး32အငယ်1နဲ့2အိုးကောင်းကင်နားထောင်တော့ငါပြောမည်အိုးမြေကြီးငါမွက်ဆူသောစကားကိုကြားလော့ငါဒေသနာသည်မိုးရေကဲ့သို့ဆက်ဆက်ကြား၍ငါစကားသည်နှင်းကဲ့သို့ဖြင်းညှင်းစွာတက်ရောက်လိမ့်မည်နှုသောပြိုးပင်အပေါ်မှရွာသောမိုးကဲ့သို့၎င်းမြက်ပင်ပေါ်မှမြားပြားသောမိုးရေကဲ့သို့၎င်းဖြစ်လိမ့်မည်မိတ်ဆွေအပေါင်းတို့အဲ့ဒီလိုဒေသနာတော်ရဲ့ဂုံတရက်ကိုဖော်ပြပေးပြီးတဲ့နောက်မှာတော့အဲ့ဒီဂုံတရက်နဲ့ဘယ်လို့မှမဆက်ဟနိုင်တဲ့လူသဘာဝအကြောင်းကိုပါအဲ့ဒီကျမ်းမှာပဲအငယ်၄နဲ့၅ဟာအခုလိုဖော်ပြထားပြန်ပါလေတရားဟောရာကျမ်းအခန်းကြီး32အငယ်၄နဲ့၅ဘုရားသခင်သည်မူလအမြင့်ဖြစ်၍အမှုတော်သည်စုံလင်ပေ၏စီရင်တော်မူသမျှတို့သည်တရားနှင့်ညီလျက်သစ္စာဆောင်သောဘုရားအပြစ်ကင်းလွတ်၍ဟုတ်မှန်ဖြောက်မှတ်သောဘုရားဖြစ်တော်မူ၏သူတို့သည်ယိုယွင်းကြပြီဖျားသခင်ဤသားမဟုတ်အညစ်အကြေးကတ်ကြဤသဘောကောက်၍ဖောက်ပြန်သောအမျိုးဖြစ်ကြဤမိတ်ဆွေ ဆန့်ကျင်ဘက်သရုပ်နှစ်ခုကိုရှင်းနေအောင်ဖော်ပြလိုက်တဲ့အတူတူပဲဖြစ်နေပြီမဟုတ်ဘူးလား။ဒါကြောင့်လဲအဖကိုကြောက်ရွံ့ယူသေးဖို့နှုတ်ကပတ်တော်ကိုကြောက်ရွံ့ယူသေးဖို့ဆိုတဲ့အချက်တွေးကိုသမာကျမ်းစာဟာအစဉ်တစိုက်သတိပေးနေတာပဲဖြစ်ပါတယ်။တကြော့ပြီးတကြော့ပြန်ပြီးတော့နှိုးစော်နေခြင်းလည်းဖြစ်ပါတယ်။မိတ်ဆွေ119ခုမြောက်သောစာလံအငယ်105နဲ့108တို့ဟာအခုလိုဖော်ပြထားတာတွေ့မြင်နိုင်ပါတယ်။နှုတ်ကပတ်တော်သည်အကျွန်ုပ်ခြေရှိမှမိကွက်ဖြစ်၍အကျွန်ုပ်လန်းခရီးကိုလင်းစေပါ၏ဖြောင့်မတ်စွာစီရင်တော်မူချက်တို့ကိုစောင့်ပါမည်ဟုအကျွန်ုပ်ကြိမ်ဆိုသည့်အတိုင်းပြုပါမည်အိုးထာဝရဖျားအကျွန်ုပ်သည်အလွန်ဆင်းရဲခြင်းကိုခံရပါ၏နှုတ်ကပတ်တော်အတိုင်းအသက်ရှင်စေတော်မူပါတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီအတိုင်းပါပဲရှောလမုန်မင်းကြီးရေးသားခဲ့တဲ့သုတ်တန်ကျမ်းဟာလေအလွန်သိမ်မွေ့စွာနဲ့နှုတ်ကပတ်တော်ရဲ့သဘောထားကိုဖော်ပြပေးနေပါတယ်သုတ်တန်ကျမ်းအခန်းကြီး3ရဲ့အစပိုင်းဒီကိုကြည်ပါငါသာငါပေးသောတရားကိုမမေ့နှင့်ငါပြည့်ညတ်တို့ကိုသင်ဤနှလုံးစောင့်ရှောက်ပါစေအကြောင်းမူကားပြည့်ညတ်တရားသည်အသက်တာရှည်သောကာလနှစ်ပေါင်းများကို၎င်းငြိမ်ဝတ်ခြင်းကို၎င်းတိုးပွားစေလိမ့်မည်ဂယုဏတရားနှင့်တစ္ဆာတရားကိုသင်နှင့်မကွာစေနှင့်ထိုတရားတို့ကိုသင်ဤလေပင်၌ဆွဲထားလော့နှလုံးအင်းစည်းင်း၌ရည်သွင်းလော့ထိုတို့ပြုလျင်ဘုရားသခင်ရှိလူတို့ရှိမှမျက်နှာရ၍ကျေးဇူးကိုခံရလိမ့်မည်မိတ်ဆွေအပေါင်းတို့ကျွန်တော်ဟာပြီးခဲ့တဲ့အခန်းကြီး3ရဲ့ညီကုန်းပိုင်းတွေအရာအနှစ်40ပတ်လုံးနှစ်သက်တော်မမူဆရာဟာအဖဖခင်ဟာလူတွေကိုမနှစ်သက်တာဆိုပြီးတော့ဒုံးတိအတိတ်ပဲယူလို့မရနိုင်ဘူး But with whom was he grieved for 40 years ဆိုပြီးတော့တွေ့ရတယ်တနည်းအားဖြင့်အဖကိုယ်တိုင်ဟာလူသားတို့နဲ့အတူဝန်းနေကြည်ကွေးခြင်းဖြစ်ရတယ်ဆိုတဲ့မေတ္တာသဘောကိုဖော်ပြနေတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြပေးခဲ့ပြီဖြစ်ပါတယ်မဆန်းပါဘူးမိတ်ဆွေအဲ့ဒီမြစ်တာတော်ကြောင့်သားလျင်နောက်ဆုံးကျတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့အသွေးတော်နဲ့လဲလှယ်ပြီးတော့ကျွန်တော်တို့အတွက်ကယ်တင်ရှင်ယေရှုကိုပြုခဲ့တာပဲဆိုတာဟာရှင်းနေပါပြီ။ဟုတ်ပါပြီ။အခုဆိုရင်ယုံကြည်သူဂျူးဣသရီလအပေါင်းတို့ဟာမိမိတို့ခံစားရကောင်းကြီးများကိုကိုယ်တိုင်ခံစားကြရင်းနဲ့အသိခောက်ခဲ့အဝင်နဲ့ဖြစ်နေတဲ့ကြံမယုံကြည်သူတွေယုံကြည်ပြီးမှဖောက်ပြန်လန်လွယ်တတ်သူတွေအတွက်ပါစိုးရင်ပူပန်ခြင်းရှိကြရလိမ့်မယ်တဲ့။ဒီကျမ်းဟာအဲ့ဒီအနှစ်သာရကိုဖော်ပြနေပါတယ်။ကျွန်တော်ဒီကနေ့အသင်းတော်တွေဟာလည်းဒီအတိုင်းပါပဲ။အသင်းတော်ရဲ့ယုံကြည်ခြင်းတရားလမ်းတဲ့မှာယုံကြည်သူမယုံကြည်သူဘသူကိုမဆိုလူတိုင်းပါဝင်နေစေဖို့အဲ့ဒီယုံကြည်ခြင်းတရားလမ်းတဲ့မှာလူတိုင်းပါဝင်နိုင်စေဖို့ယံမေတ္တာဝေမျှအလုတ်လုတ်ကြရမယ်ဆိုတာကိုသိသာအောင်ဖော်ညွှန်းပေးလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်။အဲ့ဒီလိုစိုးရင်ပူပန်ရတာတွေဟာတခြားကြောင့်မဟုတ်ဘူး။ယုံကြည်ခြင်းမရှိရင်အလိုတော်ကိုသိပါလျက်နဲ့နားထောင်ခြင်းမရှိရင်အကျိုးကိုမပေးတဲ့အတွက်ကြောင့်အကျိုးကျေးဇူးဆုံးရှုံးမှကိုစိုးရင်ပူပန်ရတာပဲဆိုတာကိုဆက်ပြီးတွေ့လာရပါတယ်။ဟုတ်ပါတယ်။ကယ်တင်ရှင်တရားကိုဝေမျှတယ်ဆိုတာဟာလူအင်အားကောင်းအောင်လျှောက်ပြီးလုပ်တာမဟုတ်ပါဘူး။လူတဦးချင်းရဲ့အသက်ရှင်သန်ခြင်းအခွင့်အရေးရရှိဖို့ရန်အတွက်ကျေးဇူးပြုခြင်းသာလျှင်ဖြစ်ပါတယ်။အဖဖျားသခင်ရဲ့မေတ္တာတော်အကြောင်းကိုလူသားတိုင်းနားလည်အောင်ကြင်ညာပေးရခြင်းသာလျှင်ဖြစ်ပါတယ်။ထို့ကြောင့်ဘုရားသခင်ဤချမ်းသာတဲ့သို့ဝင်ရသောအခွင့်ကိုပေးသောဂရိတော်သည်ငါတို့၌ရှိရလျက်နှင့်တင်တို့တွင်အချို့တို့သည်မမှီဘဲနေမည်ကိုစိုးရင်ကြကုန်အံ့ငါတို့သည်ဝမ်းမြောက်စရာသတင်းကိုထိုသူတို့ကဲ့သို့ကြားရကြပြီတို့ရာတွင်သူတို့ကြားရသောတရားစကားသည်ကြားရသောသူတို့အထက်၌ယုံကြည်ခြင်းနှင့်မယောနှောသောကြောင့်အကျိုးကိုမပေးကောင်းပါပြီအဲ့ဒီလိုအကျိုးကျေးဇူးကတော့ကျွန်တော်တို့အခုအပိုင်းတွေမှာနားရှံအောင်ကြားနေရတဲ့ဘုရားသခင်ဤချမ်းသာခြင်းကိုဆိုလိုခြင်းပဲဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီချမ်းသာခြင်းဟာဂရိတော်နဲ့ပြီးတဲ့အမွေခါနန်မျိုးကိုမဝင်စားရတာတဲ့ပို့ပြီးတော့အရေးကြီးတဲ့အပြစ်တရားမှကယ်တင်ခြင်းနဲ့သက်ဆိုင်လာတယ်။ဘုရားသခင်ရဲ့ vartheta အသက်စုကျေးဇူးနဲ့တောင်ဆိုင်တဲ့ချမ်းသာခြင်းဖြစ်နေပြီဆိုတာကိုတွေ့ရပြီ။ဟေဘရဲဩဝါဒစာအခန်းကြီး4အငယ်3ငါတို့မူကားယုံကြည်သောသူဖြစ်၍ဖျားသခင်ဤချမ်းသာတဲ့သူဝင်ရကြ၏ထို့သောနှင့်အညီဗျာဒိတ်တော်ကသူတို့သည်ငါဤချမ်းသာတဲ့သူမဝင်ရကြဟုအမျက်ထွက်၍ငါကြိမ်ဆိုသည်ဟုလာ၏ချမ်းသာဟုဆိုသောကဘာဥကပင်အမှုအရာတို့ကိုပြည့်စည်၍ငြိမ်ဝတ်တော်မူရာချမ်းသာဟုဆိုလိုသည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကျွန်တော်ဟာနှုတ်ကပတ်တော်အရာချမ်းသာခြင်းဆိုတာဟာ rest လို့သုံးနှုန်ထားတယ်ဖျားသခင်ရဲ့ချမ်းသာခြင်းတွေကိုငါမျိုးငါလီခွဲခြားနိုင်တယ်တဲ့အချက်ကတော့ဖန်ဆင်းတော်မူခြင်းနဲ့ဆိုင်တဲ့ချမ်းသာခြင်းဖြစ်တယ်။ဒါဟာငြိမ်သက်ခြင်း၊ငြိမ်ချမ်းခြင်းတွေနဲ့သာဖော်ပြတဲ့ချမ်းသာခြင်းပဲဆိုတာကိုတင်ပြပေးခဲ့ပါရစေ။ဟုတ်ပါတယ်။ကပ္ပဥကျံဖန်ဆင်းတော်မူခြင်းအပြီးမှာ အဖဖခင်သခင်ဖော်ပြပေးခဲ့တဲ့ rest လို့ခေါ်တဲ့ညီသက်ချမ်းသာမှုအကြောင်းကိုအခုလို့ပြန်ပြီးတော့တွေ့နိုင်ပါတယ်။ကပ္ပဝုကျမ်းအခန်းကြီး1အငယ်1မှ3ကိုပြန်လည်တင်ပြပါရစေ။ထို့သောကောင်းကျင်မြေကြီးနှင့်တကွခတ်သိမ်းသောတရားတို့သည်ပြည့်စည်လျက်ရှိကြ၏။တတမနေ့ရဲ့ရောက်ရင်ဖျားသခင်သည်ဖန်ဆင်းသောအမှုကိုလက်ဆက်တတ်တော်မူခဲ့ပြီးသည်ဖြစ်၍ဖန်ဆင်းသမျှသောအမှုအရာတို့သည်ပြည့်စည်၍ထိုတတမနေ့၌ညီဝတ်စွာနေတော်မူ၏ထိုတတမနေ့ကိုဖျားသခင်သည်ကောင်းကြီးပေး၍တန်ရှင်းစေတော်မူ၏အကြောင်းမူကားဖန်ဆင်းပြုပြင်တော်မူသောအမှုအရာအလုံးစုံတို့သည်ပြည့်စည်သောကြောင့်ထိုနေ့ရဲ့၌ညီဝတ်စွာနေတော်မူ၏ဒီနေရာမှာကျွန်တော်ဟာအကျယ်တွင်ဆက်ပြီးတော့စဉ်းစားမိပါတယ်ယုံကြည်ခြင်းအသက်တာနဲ့လူတူးချင်းရဲ့ခံယူချက်တွေနဲ့ပတ်သက်လို့ပါကျွန်တော်ရဲ့ဘဝမှာဆိုရင်အခုဖော်ပြလိုက်တဲ့ဘုရားသခင်အားဖြင့်ခံစားရချမ်းသာဒုက္ခဆိုတာကိုအမြင်အမျိုးမျိုးနဲ့ဘာသာပြန်ဆိုကြတဲ့အတိုင်းအဝိုင်းတွေကြားထဲမှာကျင်လေခဲ့ဘူးပါလေအဲ့ဒီအခြေကအခုလို့အဖဖခင်နဲ့အတူညီဝတ်စွာနေတယ်ဆိုတာကိုကြတော့အတိတ်ပဲပြန်ဆိုကြတာခံယူကြတာတွေဟာပို့ပြီးတော့များပြားတာကိုတွေ့ရပါတယ်သဘောထားကွဲလွဲမှုတွေပေါ့တချို့ကယုံကြည်ခြင်းရှိရင်ပြီးပြီဆိုတဲ့သဘောမျိုးနဲ့အရာရာမှအကျွင့်မဲ့လက်လျှော့ထားပြီးတော့အလိုတော်ကိုပဲပုံချပြီးတော့တူးချင်းသီးသန့်နေထိုင်ပြီးတော့အဲ့ဒါဟာဘုရားသခင်ချမ်းသာခြင်းပဲလို့တွေးကြခေါ်ကြတာတွေတွေ့ရပါတယ်ကျွန်တော်ကတော့အခုလိုဖန်ဆင်းတော်မူခြင်းရဲ့ပြည့်ဝစုံလင်ခြင်းကိုအဖဖရားသခင်ဟာကျေနပ်အားရလွန်းလို့ဒီသတ္တမမြောက်သောနေ့ရက်မှာညင်ဝတ်စွာနေတယ်အင်္ဂလိပ်လို rest ယူတယ်ဆိုကြတဲ့ကကိုဆိုတဲ့လူသားဟာသူရဲ့လက်ရာတော်ဖြစ်တဲ့ဩဃာသလောကသားတယောက်ဖြစ်တယ်။ဒါကြောင့်မလို့သူဖန်ဆင်းထားတဲ့ဩဃာသလောကအတွင်မှာနေထိုင်ရတဲ့ကိုဟာအဖရဲ့ကျေးဇူးတော်နဲ့ထိုက်တန်တဲ့လောကတာဝန်တွေကိုအဖဤအလိုတော်နဲ့အညီလုက္ကင်ဆောင်ရွက်ပြီးတော့တာဝန်တိတိတစ္ဆာရှိရှိအသက်ရှင်ရင်းနဲ့အဖရဲ့ကျေးဇူးတော်အရေးမှခိုးလှုံခြင်းကိုသာလျှင်စစ်မှန်သောညီဝတ်ခြင်းလို့ချမ်းသာခြင်းလို့ဆိုလိုခြင်းဖြစ်တယ်လို့အတိတ်ပဲပြန်ညင်ပါလေ။ကျွန်တော်တခါတုန်းကပြောခဲ့ဘူးတဲ့တက္ကသိုလ်မှာတုန်းကကျွန်တော်အခန်းပေါ်တငယ်ချင်းလို့တနင်္ဂနွေနေ့မှာဖျားရှိခိုးကြောင်မတက်ချင်တာနဲ့ပဲဥပုံနေမှလို့ညင်မွတ်စွာနေတယ်ဆိုတာမျိုးမဖြစ်ရဘူးလို့ကျွန်တော်တင်ပြခြင်းပါတယ်ငါတို့မူကားယုံကြည်သောသူဖြစ်၍ဖျားသခင်ဤချမ်းသာတဲ့သူဝင်ရ၏တဲ့ဟုတ်ပါတယ်အဖဖျားသခင်ကိုယုံကြည်ခြင်းနဲ့အဖဖျားသခင်ဤမေတ္တာတော်အရေး၌ငြင်းချမ်းသာယာစွာနေရခြင်းပါလောကကမ္ဘာမြေကြီးမှာကိုယ်အတွေ့အခေါ်တွေနဲ့အယူအဆွဲတွေနဲ့လူသမိုင်းကထင်ရှားတဲ့ philosophy ကြီးတွေနဲ့အဘိဓမ္မာကြီးတွေနဲ့ကိုဟာမငြင်းချမ်းနိုင်ဘူးလားငြင်းချမ်းတော့ငြင်းချမ်းနိုင်ပါတယ်နော်ကျွန်တော်မငြင်းပါဘူးအိမ်မက်ကောင်းကြီးတွေနဲ့မျော်လင့်ချက်ကြီးတွေရှိလို့ဒါကိုငြင်းချမ်းတယ်လို့ပြောမယ်ဆိုရင်ရနိုင်ပါတယ်အဲ့ဒီအတိုင်းပဲလူသမိုင်းမှာလေလူသားအပေါင်းတို့ဟာဒီအတိုင်းပဲငြင်းချမ်းမှုကိုရှာခဲ့ကြတာပါပဲဒါပေမဲ့လုံခြုံသလားဆိုရင်တော့ခေါင်းခါပြရမှာပါစိတ်ချရသလားဆိုရင်တော့အခါခါပို့ပြီးတော့ခေါင်းခါပြကြရမှာပါဒါဟာဒီကနေ့ဖော်ပြနေတဲ့သမိုင်းသက်သေလို့ကျွန်တော်ဆိုချင်ပါ रे သင်တို့သည်ငါဤချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွက်၍ငါကြင်ဆိုသည်ဆိုတဲ့အချက်နဲ့ပတ်သက်လို့ပြီးခဲ့တဲ့အပိုင်းတွေမှာလေကျွန်တော်အများကြီးရှင်းလင်းဖော်ပြပေးခဲ့ပြီးပါပြီဒီနေရာမှာအနှဲငယ်ကလေးပဲထပ်ပြီးဖြစ်ကျင်တာကတော့လောကရန်တရားတွေကိုခန်းစားရမည်ဖြစ်တဲ့ကျွန်တော်တို့မိတ်ဆွေတို့ရဲ့ဘဝအဲ့ဒီလူဘဝအတွင်းမှာအဲ့ဒီလူခန်းစားရပါတဲ့သောကပူလောင်ခြင်းတွေဖြစ်စည်းခြင်းအမျိုးမျိုးတို့တွေကိုယ်တိုင်ဟာအဖပေးတဲ့အပြစ်ဒဏ်များဆိုပြီးတော့ခံယူနိုင်ရင်ကိုပဲအဖပေးတဲ့နောက်ဆက်တွဲချမ်းသာဆိုတာဟာဆက်ပြီးတော့ခံယူရမယ်ဆိုပြီးတော့မိ쇠တို့ကျွန်တော်တို့ဝမ်းမသာနိုင်ဘူးလားကျွန်တော်အဲ့ဒီလိုမြင်ချင်ပါလေအခုကျွန်တော်တို့ကိုနှုတ်ကပတ်တော်ဟာအစအဦးကလေးကသေရမည်ဆိုတဲ့သေပြစ်ကိုဖော်ပြထားပါတယ်ပြီးရောလားအဲ့ဒီသေပြစ်နေတယ်ပြီးရောလားမပြီးဘူးခွေးလိုကြောင်လိုနွားလိုဝက်လိုသေတာနေတယ်မပြီးဘူးလူမို့လို့ကိုလူနဲ့ဆိုင်တဲ့အသက်ရှင်ခြင်းအကြောင်းဆိုတာဟာရှိလာရပြန်ပါလေဒီကျေးဇူးတော်ဟာလေအနန္တတကုရှင်ဘုရားသခင်မှုသားလေပေးစွန်းနိုင်တယ်ပေးပိုင်နိုင်တယ်ဆိုတဲ့အချက်တွေကိုနားလည်ထားဖို့သိက္ခာအရေးကြီးပါတယ်ဒါကြောင့်လေလောကရန်ဆင်းရဲခြင်းတွေကြားတဲ့ကပဲဒါဝိဒ်လိုယုံကြည်ခြင်းရဲ့သူရဲကောင်းများဟာဘယ်နည်းပဲပုံခံယူခဲ့ကြရတယ်ဆိုတာတွေကိုရာဇဝင်မှတ်တမ်းတွေမှာအပြည့်အဝတွေ့နိုင်ပါတယ်68ခုမြောက်သောဆာလံမှာကြားနာရတဲ့ဆာလံဆရာရဲ့ကျေးဇူးတော်ကြီးမွန်သံစုတောင်းခြင်းအသံတွေဟာအဖဖရာသခင်ရဲ့တကူအာနာနဲ့အပြစ်သားကဘာရဲ့လူအချက်နှစ်ခုစလုံးကိုတူပြိုင်ဖော်ပြနေတယ်လို့ကျွန်တော်ဆိုချင်ပါ रे ဖရာသခင်သည်အကျွန်ုပ်တို့ကိုတနာခြင်းဂယုဏစိတ်တော်ရှိသဖြင့်ကောင်းကြီးပေး၍မျက်နာတော်ဤအလင်းကိုလွတ်တော်မူပါစေတော်ထို့သောအဖြစ်မြေကြီးသားတို့သည်အမှုတော်ကိုသိ၍ခသိန်းသောလူမျိုးတို့သည်ကဲတင်တော်မူခြင်းကျေးဇူးကိုခံရကြပါစေတော် အိုဖျားသခင်လူများတို့သည်ကိုတော်ကိုချီးမွမ်းကြပါစေသောလူများအပေါင်းတို့သည်ကိုတော်ကိုချီးမွမ်းကြပါစေသောလူအမျိုးမျိုးတို့သည်ဝမ်းမြောက်၍ရှင်လန်းစွာတည်ခြင်းဆိုကြပါစေသောအကြောင်းမူကားကိုတော်သည်လူတို့ကိုဖြောက်မတ်စွာတရားစီရင်၍မြေကြီးပေါ်မှရှိသောလူမျိုးတို့ကိုချမ်းသာပေးတော်မူမည်အိုဖျားသခင်လူများတို့သည်ကိုတော်ကိုချီးမွမ်းကြပါစေသောလူများအပေါင်းတို့သည်ကိုတော်ကိုချီးမွမ်းကြပါစေသောမြေသည်မိမိဘန္တာကိုပေး၍ဘုရားသခင်ဒီဟုသောငါတို့၏ဘုရားသခင်သည်ငါတို့ကိုကောင်းချီးပေးတော်မူ၏ဘုရားသခင်သည်ငါတို့ကိုကောင်းချီးပေးတော်မူအုံးမည်မြေကြီးစွန်းအပေါင်းတို့သည်လည်းဘုရားသခင်ကိုကြောက်ရွံ့ကြလိမ့်မည်တဲ့ဒါကြောင့်မလို့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဖဘုရားသခင်ရဲ့အမျက်တော်အဖဘုရားသခင်ရဲ့ဘုန်းတကူအာနုဘော်တော်အဖဘုရားသခင်ရဲ့ကျေးဇူးတော်အကြောင်းတွေကိုစဉ်းစားရင်းနဲ့အဖရဲ့ခြေတော်ရင်းကိုသာ၍သာ၍တိုးဝင်ပြီးတော့ကောင်းကြီးမင်္ဂလာများကိုတောင်းခံကြပါစို့ဟေဘရဲဩဝါဒစာအခန်းကြီး4အငယ်4မှ6ခုနှစ်ရက်မြောက်သောနေ့ကိုအကြောင်းပြု၍ကျမ်းစာတစ်ချက်၌လာသည်ကားဘုရားသခင်သည်မိမိအမှုအရာအလုံးစုံတို့ကိုပြည့်စည်၍ခုနှစ်ရက်မြောက်သောနေ့၌ငြိမ်ဝတ်စွာနေတော်မူ၏ဟုလာသည်ထိုကျမ်းစာ၌တပံလာသည်ကားသူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုလာသည်ထိုကြောင့်အချို့တို့သည်ဝင်ရကြ၏ဝမ်းမြောက်စရာတရင်ကိုရှေးဥစွာကြားရသောသူတို့သည်မယုံကြည်သောကြောင့်မဝင်ရကြပြီကျွန်တော်အထက်ပိုင်းမှာရှည်ရှည်လေးလေးရှင်းပြခဲ့တဲ့အတိုင်းပါပဲ rest သို့မဟုတ်အနားယူခြင်းဆိုတာကိုအဖဖျားသခင်ဤချမ်းသာခြင်းဆိုတဲ့အချက်နဲ့ရှင်းပြီးတော့ကြည်နိုင်ပါတယ်ဟုတ်ပါတယ်ကဘာဥဖန်ဆင်းခြင်း၌ငြိမ်ဝတ်စွာနေ၍ချမ်းသာခြင်းခါနန်ပြည်ကြီးဟူသောကောင်းကြီးမြေသို့ဝင်၍ကျေးဇူးတော်ကိုခံယူပြီးတော့ချမ်းသာခြင်းကယ်တင်ခြင်း၌ချမ်းသာခြင်းဆက်ကပူဇော်ခြင်းနှင့်ရှင်သောချမ်းသာခြင်းကောင်းကင်ဘုံဤချမ်းသာခြင်းဆိုတဲ့ချမ်းသာခြင်းအခွင့်ချမ်းသာခြင်းပုံစံကို၅မျိုး၅လီတွေ့နိုင်ပြီဖြစ်ခဲ့ပါတယ်။ဆာလံတိခြင်းတဲ့မှာဆိုရင်မောရှိခေတ်ကဣသရီလအပြစ်သားတို့အတွက်အဖဖျားသခင်စကားကိုနားမထောင်လို့ဆိုပြီးတော့ခါနန်ပြည်ကိုဝင်ရောက်ခွင့်မရခဲ့တာ၄ဖျားသခင်ချမ်းသာခြင်းအခွင့်နဲ့ဝေးကွာလှမ်းခဲ့ရတာဒီကိုဖော်ပြခဲ့တယ်အဲ့ဒီလူမျိုးတော်ရဲ့အတိတ်ဖြစ်စဉ်တွေကိုပဲတခါအခုဟေဘရဲဩဝါဒစာဟာဆက်လက်ပြီးတော့ကိုးကားရင်းနဲ့သုံးမဩဝါဒပေးသွားခဲ့တာပဲဆိုတာကိုလည်းတွေ့ခဲ့ရပြီးပါပြီ။ဒါကိုအခန်းကြီး3တုံးကဖော်ပြရမှာပြီးပြီးပြင်းပြင်းဖြစ်ရအောင်လို့ဟေဘရဲဆရာကိုးကားခဲ့တဲ့65ခုမြောက်သောစာလံကိုကျွန်တော်ဖော်ပြပေးခဲ့ပါတယ်။အဲ့ဒီစာလံတဲကအခန်းကြီး65အငယ်10မှ17အတွင်းမှာဆိုရင်ယနေ့တွင်တင်တို့သည်ဗျာဒိတ်တော်အသံကိုကြားလျက်ခိုင်မာသောစိတ်နှလုံးမရှိကြနှင့်တင်တို့အဖာများသည့်အနှစ်40ပတ်လုံးငါကိုအနီးနီးစုံစမ်း၍ငါ၏အမှုတို့ကိုမြင်ရသောတောတွင်ငါကိုဆန်းကျင်ပဲ့ပြု၍စုံစမ်းရာကာလ၌ရှိသကဲ့သို့မရှိစေကြနှင့်ထိုလူမျိုးကိုငါယွန်သည်ဖြစ်၍သူတို့သည်စိတ်သောမှားယွင်းတတ်သောလူမျိုးဖြစ်ကြ၏ငါ၏အလေအလာတို့ကိုနားမလည်ကြဟုငါဆို၏ထို့ကြောင့်သူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွက်၍ငါကြိမ်ဆို၏အဲ့ဒီလိုတွေ့ကြရခြင်းဖြစ်ပါလေဒါပေမဲ့အဲ့ဒီလိုကြိမ်ဆိုခြင်းအကြောင်းကိုမဖော်ပြခင်အချိန်မှာဆာလံဆရာဟာဘယ်လိုပနာမပြိုးခဲ့တယ်ဆိုတဲ့အချက်ဟာအလွန်အလွန်လေးနဲ့လှပါတယ်။အငယ်6နဲ့9ဟာအခုလိုဖော်ပြထားပြီးသားပါ။လာကြပြတ်ဝွေ၍ကူးကွေကြကုန်အံ့ငါတို့ကိုဖန်ဆင်းတော်မူသောထာဝရဘုရား၏ရှိတော်၌ဒူးထောက်ကြကုန်အံ့ထာဝရဘုရားသည်ငါတို့၏ဘုရားဖြစ်တော်မူ၏ငါတို့သည်လည်းအထံတော်၌ကြက်စားသောသူလက်တော်အောက်၌နေသောသိုးစုဖြစ်ကြ၏တဲ့။ကြည်စမ်းထာဝရဘုရားသည်ငါတို့၏ဘုရားငါတို့သည်အထံတော်မှကျင်လေကျက်စားရပါသောသိုးစုတဲ့အဲ့ဒီလိုရွေးကောက်တော်မူသောလူမျိုးတော်ဟာဟုတ်ခဲ့ပါသလားမဟုတ်ခဲ့ပါဘူးလားဆိုတာကိုတော့အခုကျွန်တော်သင်သိရသောသမာကျမ်းအစီအစဉ်တွေဟာသင်ခန်းစာပေါင်း1000ကျော်တောင်ရှိခဲ့ပြီးပြီကျွန်တော်တစ်လျှောက်လုံးကြားနာခဲ့ကြပြီးပြီကျွန်တော်အနေနဲ့ဘာမှအကျယ်တွင်ပြောနေဖို့မလိုရှင်းနေဖို့မရှိနိုင်တော့ပါဘူးအဲ့ဒီတော့ကိုယ့်ရဲ့သမိုင်းတည်းကကျွံအဖြစ်နုန်နစ်ခဲ့ရတာတွေကျွံဘဝကလွမြောက်ခဲ့ရတာတွေတောမြိုင်ကြီးတည်းမှာခြေမွေးမီးမလောင်လက်မွေးမီးမလောင်ထားပြီးတော့အဖဖျားသခင်ကြွေးသမျှကိုစားတောက်ပြီးတော့လိုတဖူလုံစွာရှင်သန်ခဲ့ရဘုံတွေအကြောင်းတွေကိုပြန်ပြီးတွေးလိုက်ယုံနေတယ်ဒီလောက်အထိတကောတော့အနန္တနဲ့ပြည့်စုံလှသူဖျားသခင်အလေအလာကိုမသိရင်နားမလည်နိုင်ရင်တနည်းအားဖြင့်အဖဖျားသခင်ရဲ့အလိုဆန္ဒကိုမသိနိုင်ရင်ဒီကောင်းကြီးမြေကိုဘယ်လိုလုပ်ပြီးတော့ထိုက်တန်နိုင်တော့မှာလဲလို့ကျွန်တော်အနေနဲ့မိတ်ဆွေတို့စဉ်းစားနိုင်ုံမျှတာပြန်လည်တင်ပြလိုက်ရပါတယ်တကယ်တကယ်မှာတော့အဲ့ဒီလိုစဉ်းစားတွေးခေါ်ဖို့တောင်းမှကျွန်တော်တို့လူသားဟာဘုရားသခင်ရှေ့တော်မှာထိုက်တန်လှတယ်လို့လည်းကျွန်တော်မထင်မိပါဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုကိုယ်အုံနှောက်ကိုယ်အာကိုပြီးတော့စဉ်းစားလိုက်တိုင်းမှာလေအဖဘုရားသခင်ရဲ့ရှေ့တော်မှာမပြောပါနဲ့နော် လောကမြည်ကျင်းချင်းကလေးတွေမှာတင်ပေတောင်ရောက်မြောက်ရောက်တီဖြစ်လို့ဖြစ်ဂိုင်းတွေကွဲလို့ကွဲရန်တွေဖြစ်လို့ဖြစ်အမျိုးမျိုးတွေဖြစ်တတ်လွန်းလို့ပါပဲမိတ်ဆွေအပေါင်းတို့ကွဲပြားခြားနာခြင်းဟာအပြစ်လူသားတို့အဖို့ပိတ်ပြီးတော့မဆန်းလှသောအရာဖြစ်ပါတယ်ဒါပေမဲ့ကယ်တင်ရှင်သခင်ခရစ်တော်၌ယုံကြည်ခြင်းအရာအဖဖခင်သခင်ပြုတော်မူသောယေရှုတော်ကိုခံယူခြင်းအရာမှာဘယ်လိုမှကွဲပြားခြားနာခြင်းမရှိကြပါစေနဲ့မိတ်ဆွေအပေါင်းတို့အခုဟေဘရဲဩဝါဒစာအဖြစ်ရယူအပ်သောယေရှုတော်သင်ခန်းစာအပေါင်းတို့ဟာဣသရေလဆိုတဲ့ပြည်ညတ်တော်ကာလနဲ့တသမတ်သေးဆက်ဆက်နေတဲ့လူမျိုးတော်ဓမ္မသမိုင်းကြောင်းမှာဖန်တရားတည်နေလောက်အောင်ဂန္ဓာအမျိုးမျိုးကတရုပ်ဆောင်ပြီးတော့အသက်ရှင်တော်မူသောအဖဖခင်နဲ့တိုက်ရိုက်အနီးကပ်တီးမိခဲ့ရတဲ့လူမျိုးတော်စသည်စသဖြင့်အရေးအချင်းတွေနဲ့ပြည့်ဝသူလူမျိုးကြီးတစ်ခုကနေပြီးတော့ပေါက်ဖွားလာတဲ့ကနဦးအသင်းတော်ကြီးတွေအဖို့အလွန်ထိရောက်လှသောသင်ခန်းစာတို့ဖြစ်ပါတယ်အာနိသင်ပြေဝလှသောသွန်သင်ခြင်းများဖြစ်ပါれဆိုတာကိုကျွန်တော်အလေးအနက်သတိပြုဖို့လိုပါ रे နောက်တစ်ချက်မှတ်သားဖို့ကတော့အဖဖျားသခင်ဟာဖန်ဆင်းခြင်းအလုံးစုံတို့ပြီးစီးတဲ့အချိန်ခုနှစ်ရက်မြောက်သောနေ့၌ညင်ဝတ်စွာနေတယ်ဒါကိုညင်ဝတ်ခြင်းနဲ့သက်ဆိုင်သောအဖဖျားသခင်၏ချမ်းသာအဖြစ်နဲ့ကျွန်တော်ခံယူဖို့ဖြစ်ပါれတနည်းပြောရရင်တော့သတ္တမမြောက်သောနေ့၏အရေးကြီးခြင်းအကြောင်းကိုနားလည်ဖို့ဖြစ်ပါれဟုတ်ပါれခုနှစ်ရက်ခုနှစ်လခုနှစ်နှစ်290စသည်စသဖြင့်ခုနှစ်ကနန်းတို့ရဲ့အရေးကြီးပုံတွေ့ကိုကျွန်တော်တို့သင်သိရသောတမန်ကျမ်းမှာအဆက်ဆက်တွေ့ကြရပြီးပါပြီ။တမဟောင်းတမိုင်းရဲ့တမိုင်းဖော်ပြချက်တွေအရရှင်းလင်းပြသစွာနားလည်နိုင်လောက်ပြီလို့လည်းကျွန်တော်ထင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဥပုံနေဆိုတာကိုရွေးချယ်ခံယူကြရမှာအတော်အကြီးပြဿနာဖြစ်တာ ड़ी ။ယင်ကြားစေလို့မရလောက်အောင်ဖြစ်ပေါ်ခဲ့တာတွေ့ဟာလေတမိုင်းထင်ရှားတဲ့ပြဿနာကြီးပါ။အမှန်ကတော့ကယ်တင်ရှင်သခင်ကိုယ်သာစိစိမျှော်ကြည့်ပြီးတော့ကိုးကွယ်သူတို့အဖို့ဒီလိုပြဿနာမျိုးတွေဘာမှဖြစ်ဖို့မလိုဘူးလို့ကျွန်တော်အလေးနဲ့ဆိုချင်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်အားဖြင့်တွေ့ရပါတော့ချမ်းသာသို့မဟုတ် rest လို့ခေါ်တဲ့ငြိမ်ဝတ်ခြင်းဆိုတာကိုကျွန်တော်ဟာနေရဆိုတဲ့နံသတ်မှတ်မှုနဲ့တိုင်းတာလို့မရနိုင်ဘူးလို့ကျွန်တော်ခံယူပါတယ်ကျွန်တော်ကိုဆရာကြီးတပါးကပြောပြပါတယ်နေရတိုင်းတို့ဟာခရစ်တော်ဤနေရများကြီးပဲဖြစ်တယ်တဲ့ကျွန်တော်အကျွင့်မဲ့ထောက်ခံမိပါတယ်ရင်သိမ့်တုံမြလေးကျွန်တော်ခန်းစားမိပါ रे ဟုတ်ပါ रे ခရစ်တော်ဤအသေးခံတော်မူခြင်းမှရှင်ပြန်ထမြောက်ပြီးတော့ကောင်းကင်ဘုံစည်းစိမ်ကိုခန်းစားပြီးတော့လူသားအပေါင်းတို့အတွက်ဘုရားသခင်ဤချမ်းသာကိုနေ့တိုင်းအစဉ်ချထားပေးနေပြီဖြစ်တဲ့အတွက်ကြောင့်သူ့ရဲ့ကျေးဇူးတော်ကိုယုံကြည်ရင်သူ့ရဲ့မေတ္တာရိပ်မှခိုးလှုံရင်သူ့ကိုလက်တွဲပြီးတော့သူ့အမှုတော်ကိုဆောင်မယ်ဆိုရင်သူ့နောက်ကိုလိုက်မယ်ဆိုရင်နေ့တိုင်းဟာဥပုပ်နေ့တွေကြီးပဲဖြစ်တယ်ဆိုရက်အယူအဆကိုကျွန်တော်အလေးအနက်ထောက်ခံမိပါ रे ဒါဟာအမှန်ဖြစ်တဲ့တရားပါယောမဩဝါဒစာအခန်းကြီး14အငယ်1မှ6ဟာတမန်တော်ကြီးရှင်ပေါလုရဲ့ကနဦးခေါင်းဆောင်ကြီးတယောက်အဖြစ်အသင်းတော်အားလုံးတို့ကိုသွန်သင်သွားတဲ့အချက်ကိုဖော်ပြခြင်းပဲလို့ကျွန်တော်ဆိုချင်ပါ रे ယောမဩဝါဒစာအခန်းကြီး14အငယ်1မှ6ယုံကြည်အားနည်းသောသူတို့ကိုလက်ခံကြလော့တို့ရတွင်ယုံမှားပွေသောပြဿနာတို့ကိုထိုသူနှင့်မဆွေးနွေးကြနှင့်အစာအမျိုးမျိုးကိုစားအပ်သည်ဟုလူအချို့ယုံ၏အာနေသောသူမူကားဟင်းသည်ဟင်းရွက်ကိုသာစား၏အမျိုးမျိုးကိုစားသောသူသည်မစားသောသူကိုမထီမဲ့မြင်မပြုစေနှင့်မစားသောသူသည်လည်းစားသောသူကိုမစစ်ကြောမစီရင်စေနှင့်အကြောင်းမူကားဖျားသခင်သည်သူကိုလက်ခံတော်မူပြီးသူတစ်ပါးပိုင်သောလူကိုစစ်ကြောစီရင်သောသင်သည်အဘယ်သူနည်းသူသည်မိမိဖျားသခင်စီရင်သောအဖြစ်သာအပြစ်လွတ်ခြင်းအပြစ်ခံခြင်းသို့ရောက်ရ၏သူသည်အပြစ်လွတ်ခြင်းသို့ရောက်လိမ့်မည်အကြောင်းမူကားဖျားသခင်သည်သူ၏အပြစ်ကိုလွတ်ခြင်းငှာတတ်နိုင်တော်မူ၏နေရတရက်တရက်သာ၍မျက်သည်ဟုလူအချို့ထင်တတ်၏လူအချို့မထင်လူတိုင်းမိမိစိတ်သဘောကြပါစေနေရကိုစောင့်တော်သူသည်သခင်ဖျားကိုထောက်၍စောင့်၏နေရကိုမစောင့်တော်သူသည်လည်းသခင်ဖျားကိုထောက်၍မစောင့်ဘဲနေ၏စားတော်သူသည်သခင်ဖျားကိုထောက်သောစိတ်နှင့်စား၍ကျေးဇူးတော်ရှိသည်ဟုဝန်ခံ၏မစားသောသူသည်လည်းသခင်ဖျားကိုထောက်သောစိတ်နှင့်မစားဘဲနေ၍ကျေးဇူးတော်ရှိသည်ဟုဝန်ခံ၏မိတ်ဆွေအပေါင်းတို့အဲ့ဒီယောမဩဝါဒစာအခန်းကြီး14ရဲ့ဏိဂုံးကျမ်းပိုက်ကလေးဟာသိစိတ်ဝင်စားဖို့ကောင်းပါလေယုံသောစိတ်မရှိဘဲကျင့်သမျှသောအကျင့်တို့သည်အပြည့်ရှိကြ၏တဲ့အဲ့ဒီလိုဖြစ်ပါလေတနည်းအားဖြင့်ကတော့သခင်အပေါ်မှာယုံကြည်ခြင်းသာလျှင်အခရာဖြစ်တယ်ဆိုတာကိုရှင်းလင်းပြသစွာဖော်ပြပေးနေခြင်းဖြစ်ပါလေဒီတော့အခုဟေဘရဲဩဝါဒစာနဲ့ပူးတွဲစဉ်းစားလိုက်မယ်ဆိုရင်လေခရစ်တော်ကယ်တင်ရှင်ရဲ့ဝမ်းမြောက်ဖွယ်သောကယ်တင်ခြင်းတရားကိုယုံကြည်ဖို့သူ့ကိုကိုးကွယ်ဖို့အရေးဟာသာလျှင်အရေးအကြီးဆုံးဖြစ်တယ်ဆိုတာကိုဟေဘရဲသို့မဟုတ်ဂျူးဣသရေလတို့သိဖို့လိုတဲ့အကြောင်းနှုတ်ကပတ်တော်ဟာ ဩဝါဒပြုလိုက်ခြင်းပဲဆိုတာရှင်းနေပါပြီ။ဝမ်းမြောက်စရာသတင်းကိုရှေးဥစွာကြားရသောသူတို့သည်မယုံကြည်သောကြောင့်မဝင်ရကြပြီတဲ့။မိတ်ဆွေအပေါင်းတို့ယုံကြည်ခြင်းတရားအဖြစ်သာခံစားရဆုကျေးဇူးတွေကိုအစဉ်အလာတွေကြင့်ထုံတွေလူသားတွေပြုလုပ်တဲ့နိလန်တွေအပိဓမာတွေစိတ်အစွဲအလန်းတွေနဲ့မဖလှဲကြပါစို့နဲ့ယုံကြည်ခြင်းတရားကိုစောင့်ရှောက်ကြပါလို့အလေးအနက်တင်ပြပါရစေဟေပြဲဩဝါဒစာအခန်းကြီး၄အငယ်9တဖန်တုံးယနေ့တွင်သင်တို့သည်ဗျာဒိတ်တော်အဖန်ကိုကြားလျက်ရှိသည်ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြနှင့်ဟုဆိုသည်ဖြစ်၍ဤမြတ်လောက်ကာလကြာပြီးမှယနေ့ဟုဒါဝိဒ်ကျမ်းစာ၌လာသောအခါတစုံတစ်ခုသောနေ့ရက်ကိုသေချာစွာမှတ်သားသတည်းခုနကစောစောကလေးမှပြင်ပေသခင်ခရစ်တော်ကိုယုံကြည်ခြင်းတဲ့ဘာမှပို့ပြီးတော့အရေးကြီးတာမရှိပါဘူးလို့ဖော်ပြခဲ့ပါသေးတယ်။အခုကျတော့စိတ်နှလုံးတွေခိုင်မာခြင်းမရှိကြပါနဲ့တဲ့။ဟုတ်ပါတယ်။အဖဖခင်ပေးသနာထားတဲ့အသည့်တရားနဲ့အုံနှောက်တဲ့သစ္စာတရားကိုသိတော့သိကြသားပဲ။ဒါပေမဲ့အဲ့ဒီယုံကြည်ခြင်းကိုပဲလူနှလုံးသားဟာလက်မခံနိုင်ကြပြန်ဘူးဆိုတဲ့အဖြစ်ရင်နာစရာမကောင်းဘူးလားစိတ်ပြက်အားလျော့စရာမကောင်းဘူးလားလို့ကျွန်တော်တွေးမိပါတယ်အမှန်မှာတော့အဲ့ဒီလိုရင်နာစရာစိတ်ပြက်အားလျော့စရာကောင်းလှပါသောလူဘဝအကြောင်းကိုလူတယောက်ကိုယ်ကိုယ်ကိုသိတာတဲ့ပိုးပြီးသိတော်မူတဲ့အဖဖခင်ရဲ့ကျေးဇူးတော်ကြောင့်မိုက်မဲသောနှလုံးသားနဲ့အားနေခြင်းအပြစ်တို့ကလွတ်မြောက်ရာကယ်တင်ရှင်ဆုကျေးဇူးဆိုပြီးတော့အဖဖခင်ဟာကတိရှင်သခင်ခရစ်တော်အဖြစ်ကျေးဇူးပြုခဲ့တယ်ဆိုတဲ့သစ္စာတရားကိုမမေ့စီကြဖို့ယံဟေပြဲဩဝါဒစာမှတဆင့်ကျွန်တော်တို့သင်ခန်းစာရယူကြပါစို့
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမချန်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကဟေပြဲဩဝါဒစာခန်းကြီး၄အခန်းငယ်၈ကနေအခန်းငယ်၃အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်